Welcome to the Voice of America in Burmese.
Minglam na khe ma sha. Washington ni ro view American tan ga ni 2020 June la 21 ye. Tining lwe ni mna khe season re go Myanmar san lo jin mna 6 na yi ga ni 9 na yi thi. Line lo meter 2440 ne 51. Line lo meter 190 ro ga ni thau lwen pe ni ba bi.ကျမခင်ရတဲ့ပါဒီမနေ့ခင်တဲ့တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။မီနီယာပိုလစ်မြို့မှာမေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမမျှတတဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲတွေရဲ့ဆိုးဝါးတဲ့လုပ်ရက်တွေအဆုံးသတ်ဖို့ American နိုင်ငံတလွှားဒီသတင်းပတ်ကောင်မှလည်းဆက်လက်ဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေနဲ့တနင်္လာနေ့တွေမှာ Juneteenth လို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ကျန် African American တွေ1865 June 19ရက်နေ့ကျွန်းဘွားကလွတ်မြောက်ခဲ့တဲ့နေ့အထိမ်းအမှတ်ကိုပါတစ်ဆက်တည်းကျင်းပနေကြတာပါမြို့ကြီးတွေဖြစ်တဲ့ New York, Los Angeles နဲ့ Miami အပါအဝင်မြို့တော်များများမှာဆန္ဒပြနေကြသလို Washington DC ကသမ္မတအင်ဗျူအနီးမှာတော့ဆန္ဒပြမှုတွေကနေ့စဉ်လိုလိုရှိနေတာပါတောက်ကြညာကတော့သမ္မတအင်ဗျူနဲ့တိတ်မွေးတဲ့ Judiciary ပန်းချံမှာရှိတဲ့ Confederate ဘိုးချုပ်Albert Pike ရုပ်ထုကိုဆွဲချပစ်ခဲ့ကြပါတယ်။ကျွန်းစနစ်ဆက်ထားခြင်းနဲ့တောင်ပိုင်းခွဲထွက်ပြင်းနယ်တွေမှာခေါင်းဆောင်ခဲ့သူတွေရဲ့ Confederate အထိမ်းအမှတ်တွေကိုအခုခါမှာဆန္ဒပြသူတွေကဥတီပစ်မှတ်ထားလာကြတာပါ။ American မျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ရဲ့ Trump အစိုးရအဖွဲ့အကြောင်းရေးသားထားတဲ့စာအုပ်ကိုထုတ်ဝေခွင့်မပေးဖို့တရားရေးဌာနကအရေးပေါ်ပန်ကြားချက်ပေးပို့ထားတဲ့ကြားကပဲ American ဘ ഹു အစိုးရတရားသူကြီးကစနေနေ့မှာထုတ်ဝေခွင့်ပေးလိုက်ပါတယ်။John Bolton, Amy Romatu, Tawan Tansan ke de tne khwae kala atwin Tamara Trump ye ningan chan ye muwara san ya lop saung chet twe go we ban tha de tu ye saung go inga ne ma sa tin yang cha bo lou ni ba bi. Di saung go thot we lai yin a ye chi de kan tat a chet let twe a mya let the yauk twa nai de lo tia ye thana ga pyo cha ke bi me. Washington DC tia yang tia tu ji Rice Lambert ka ro thong ne chi de di saung twe ha phyan chi tu ri ye let the ရောက်နေနေပြီးသားဖြစ်တဲ့အတွက်အချိန်နှောင်းနေပြီဖြစ်ကြောင်းပြောပါတယ်။ဒါအပြင် John Bolton ဟာ American အမျိုးသားလုံခြုံရေးနဲ့လောင်းကစားလုပ်ပြီးသူ့နိုင်ငံကိုထိခိုက်စေနိုင်အောင်လုပ်ခဲ့တယ်လို့သူ့ကိုသူလည်းထိခိုက်အောင်လုပ်ခဲ့တယ်လို့ပြောပါတယ်။ Bolton ကတော့သူ့စာအုပ်ထဲမှာကန့်သက်အချက်လက်တစ်စုံတရာမပါကြောင်းနဲ့သူ့ရဲ့စာမှုကိုအင်ပီရိုအရာရှိက April လထဲမှာပဲအတည်ပြုချက်ပေးထားတာဖြစ်ကြောင်းလည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုဟာအမေရိကန်နိုင်ငံမှာနှစ်သန်းကျော်နဲ့အများဆုံးဖြစ်နေပေမဲ့အမေရိကန်နိုင်ငံသားတွေဟာအခုချိန်ထိနှာခေါင်းစည်းတက်တဲ့မတက်တဲ့မေခွန်းထုတ်နေကြစေဖြစ်ပါတယ်။ဒီရောဂါကူးစက်မှုလျော့ကျစေရတဲ့အကောင်းဆုံးနည်းလမ်းတစ်ခုကနှာခေါင်းစည်းတက်စင်မှုဖြစ်ကြောင်းကျန်းမာရေးတာဝန်ခံတွေကအကြံပေးနေကြတာပါ။တောင်ပိုင်း Texas ပြည်နယ်မှာဒီရောဂါကူးစက်မှုနှုန်းတိုးလာနေတဲ့အတွက်ပြည်နယ်ရင်းကမြို့တော်ဝင်6ဦးကတော့သူတို့မြို့သားတွေနှာခေါင်းစည်းတက်ကြဖို့စာရီပေးပို့နေကြပါတယ်။တောင်ကိုရိုလိုင်းနားပြည်နယ်မှာလည်းတနေ့ကိုအကူးဆက်ခံရသူ1000ကျော်နဲ့စနေနေ့မှာလည်းဒုတိယနေ့ဖြစ်နေလူ1000ကျော်ထပ်ပြီးအကူးဆက်ခံခဲ့ရတယ်လို့ပြည်နယ်ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။ Arizona, Florida, California နဲ့ Nevada ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးပြီးယောဂအတွက်စမ်းသပ်မှုတွေတိုးလှုပ်လာတဲ့နောက်အကူးဆက်ခံရသူအရေအတွက်များလာတာတွေ့နေရပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဒဏ်ကိုအခုထိခံနေရဆဲဖြစ်တယ်လို့ခွဲခြားဆက်ဆံခံရမှုအတွက်သတင်းပတ်ပေါင်းများစွာဆန္ဒပြမှုတွေရှိနေတဲ့ကြားကပဲသမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာရွေးကောက်ပွဲအတွက်အားသင့်လောင်းဖို့ကြိုးစားတဲ့အနေနဲ့စနေနေ့မှာအိုကလာဟိုမားကတူဆန်မြို့မှာလူမှုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။အိုကလာဟိုမားပြည်နယ်မှာမကြာခင်ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူအရေအတွက်တိုးလာနေတာကြောင့်တူဆန်ကထိုင်ကုံပေါင်း1900ဆန်တဲ့မိုးလုံးလေးလုံး The Bank of Oklahoma Center မှာကျင်းပမဲ့ဒီမဲဆွဲပွဲကနေအကူးဆက်ခံမဲ့အန်တီယာရှိနေတယ်လို့ပြည်내ချမ်းမကြီးဌာနကသတိပေးပါတယ်။လူမှုဟောပြောပွဲမကျင်းပခင်နိုင်ပိုင်းအတွင်းမှာပဲ Trump မဲဆွဲအဖွဲ့ဝင်6ဦးမှာဒီရောဂါပိုးအကူးဆက်ခံရတယ်လို့မဲဆွဲအဖွဲ့ဆက်သွယ်ရေးအကြီးအကဲကညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင်။
ျွန်တော်ရမထောင်းမှာ Fury American တိုင်းရမနဲ့ခင်တင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံမှာမနေ့ဇွန်လ20ရက်နေ့က COVID-19 ရောဂါအတွက်ဓာတ်ခွဲဆန်းသတ်မှုစုစုပေါင်း 1,300 ကျော်လုခဲ့တဲ့အထက်မှာရောဂါပိုးကူးစက်ထားသူတဦးထပ်မံတွေ့ရှိတာကြောင့်ဓာတ်ခွဲတီဗီလူနာ289ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကည7နာရီထုတ်ပြန်တဲ့သတင်းမှာပါရှိပါတယ်။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်မျိုးသမီးဖြစ်ပြီးထိုင်းနိုင်ငံကပြောင်းလာသူဖြစ်ပါတယ်။သူကိုမော်လမြိုင်ဆေးရုံမှာအသွာအလာကန့်သတ်ထားရှိပြီးစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။ဒီနေ့ကတော့တရက်ထဲနဲ့ဓာတ်ခွဲအတီးပြူလူနာတင်23ဦးတွေ့ရှိခဲ့တာကြောင့်ဒီလိုရောဂါပိုးကူးစက်မှုတွေမြင့်တက်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိလာခဲ့ပါတယ်။ရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုမလိုအပ်ဘဲမသွားကြဖို့အများပြည်သူသွားလာသူပြည်တွေနေရာတွေမှာနှာခေါင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့နဲ့လက်ကိုမကျခဏစီကြောဖို့ဆိုတဲ့အချက်တွေကိုဆက်လက်လိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်ခင်ဗျ။တရုတ်နိုင်ငံနဲ့အရင်ပေါ်နေတဲ့ဟိမဝန္တာတောင်တန်းနယ်စပ်ဒေသကအိန္ဒိယပိုင်တဲ့နယ်မြေတစုံတရာဆုံးရှုံးမှုမရှိဘူးလို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတောက်ချာနေကပြောလိုက်ပါတယ်
။ ना वहां कोई हमारी सीमा में घुस आया है नहीं कोई घुसा हुआ है
ကျွန်တော်တို့ရဲ့နယ်စပ်ကိုဘယ်သူကမှကျူးကျော်ဝင်ရောက်တာမရှိသလိုအဲ့ဒီနေရာမှာအခုဘယ်သူမှလည်းရှိမနေပါဘူးဒီလိုပဲဘယ်အိန္ဒိယရှီတန်းစကန်မှလည်းတိတ်ပတ်ခံရတာမရှိဘူးလို့ဝန်ကြီးချုပ်မော်ဒီကပြောပါတယ်အိန္ဒိယစစ်သားအယောက်20တနင်္လာနေ့ကတရုတ်စစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားပြီးသေဆုံးခဲ့ရတဲ့နယ်စပ်အကြက်တဲကိစ္စအိန္ဒိယအတိုက်ခံပါတီတွေကခေါင်းဆောင်တွေနဲ့ဆွေးနွေးချိန်မှာသူကအခုလိုပြောသွားခဲ့တာပါဝန်ကြီးချုပ်မော်ဒီရဲ့ပြောကြားချက်ဟာ190အတွင်းထိခိုက်သေဆုံးမှုပထမဆုံးရှိခဲ့တဲ့ဖြစ်ရပ်ကြောင့်တင်းမာနေတဲ့အခြေအနေကိုကြော့ကြစေခြင်းတဲ့သဘောလည်းရှိနေပါတယ်တေးစစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားရာအကြောင်းအိန္ဒိယစစ်သားအယောက်20တေဆုံးတာအပြင်ဒဏ်ရာရသူ86ယောက်ရှိခဲ့တယ်လို့လည်းအိန္ဒိယသတင်းဌာနတွေကပြောပါတယ်။တရုတ်ဘက်ကတော့ထိခိုက်တေဆုံးမှုစီးရင်ကိုကြေညာတာမရှိပါဘူး။စနေနေ့ကတော့ဒီဖြစ်ရပ်စတင်ဖြစ်ပွားရတဲ့အကြောင်းရင်းပေါ်နှစ်နိုင်ငံအပြန်အလှန်ဆက်ဆွဲမှုတွေထပ်မံပြုလုပ်ခဲ့ကြပါတယ်။အိန္ဒိယတပ်တွေကကိုအမှန်တကယ်ထိန်းချုပ်ထားတဲ့နန်ဒမိတ်စီးလိုင်းကိုဖျက်ကျော်ခဲ့တယ်လို့တရုတ်ပြောခွင့်ရဇော်လီဂျန်ရဲ့ပြည်တမာရေးသားချက်ကိုအိန္ဒိယနိုင်ငံဝန်ကြီးဌာနပြောခွင့်ရအာရက်ရှရီဘတ်စတာဗာကညင်းဆိုလိုက်ပြီးအိန္ဒိယတပ်သားတွေကအဲ့ဒီနယ်ကြားစီးလိုင်းကိုဖျက်ကျော်ခြင်းမရှိဘဲထိမ့်သိမ့်နေတာဖြစ်တယ်လို့လည်းပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်မျိုးသားလူကျိုးရေးကိုချင်းချောက်အန္တရာယ်ပြုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုတရားစွဲဆိုအရေးယူနိုင်ဖို့ဟောင်ကောင်မှာအထူးဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မယ်လို့တရုတ်နိုင်ငံပိုင်ရှင်းဟွာသတင်းဌာနကစနေနေ့ကကြေညာလိုက်ပါတယ်။မျိုးသားလူကျိုးရေးအထူးဌာနတစ်ခုကိုထူထောင်တာအပြင်ဗန္ဒိုင်းရဲနဲ့လူဝဲမှုကြီးကြပ်ရေးအပါအဝင်ဟောင်ကောင်ကအစိုးရဌာနတွေအားလုံးကတရုတ်ဗဟိုအစိုးရကိုတိုက်ရိုက်အစီရင်ခံသွားရမယ်လို့လည်းပြောပါတယ်။အခုကြေညာချက်ဟာကိုပိုင်အုပ်ချုပ်ခွင့်အစ်စ်မြင်းမြမာမာရရှိထားတဲ့ဟောင်ကောင်ကိုတရုတ်ပြည်မှကြီးကတိတိကျကျထိန်းချုပ်လိုက်မယ်ဆိုတဲ့ဆိုရင်စိတ်တွေကိုပုံပြီးကြီးထွားလာစေမှာဖြစ်ပါတယ်။အခုဥပဒေမူကြမ်းကိုတရုတ်ပြည်သားပြည်သူကွန်ဂရက်အမျိုးသားကော်မတီမှဆွေးနွေးနေတာဖြစ်ပြီးလက်ခွဲမဆုံးဖြတ်ရသေးဘူးလို့အဲ့ဒီအမြဲတမ်းကော်မတီမှပါဝင်တဲ့ဟောင်ကောင်ကတူတဲသောကိုယ်စားလှယ်ဖြစ်တဲ့တန်ပြုံချောင်ကဟောင်ကောင်တာဝန်ဌာန RTHK ကိုပြောပါတယ်။အခုဆွေးနွေးနေတဲ့ဥပဒေမူကြမ်းမှာအပိုင်းလေးပိုင်းပါရှိရာမှာနိုင်ငံကနေခွဲထွက်ခြင်းနိုင်ငံတော်အာဏာကိုထိပါနှောက်ယှက်ခြင်းပြည်တွင်းအကြမ်းဖက်လှုပ်ရှားမှုနဲ့နိုင်ငံခြားဩဇာခံပူးပေါင်းလှုပ်ဆောင်ခြင်းဆိုင်ရာအပိုင်းတွေပါရှိပါတယ်။ဒီဥပဒေပေါ်ဝေမံပြောဆိုမှုတွေရှိနေရာမှာဥပဒေကြမ်းကိုအတည်ပြုရင်ဟောင်ကောင်ကိုပိတ်ရထားတဲ့အထူးအခွင့်အရေးတချို့ကိုရုပ်သိမ်းမှာဖြစ်ကြောင်းအမေရိကန်နိုင်ငံကကြေညာထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကစစ်ရုံတွေမှာခွင့်ယူထားတဲ့ကျန်းမာရေးဝန်ထမ်းတွေအားလုံးအများဆုံးပြန်လည်ဝင်ကြဖို့အစိုးရကအမိန့်ထုတ်ပြန်ထားချိန်မှာပဲအိန္ဒိယနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းစံချိန်တင်မြင့်တက်လာနေပါတယ်။ခွင့်ယူထားတဲ့သူတွေအလုပ်ပြန်ဆင်းဖို့ညွှန်ကြားချက်ထုတ်ပြန်ပြီးနောက်တစ်ရက်စနေနေ့မှာရောဂါကူးစက်မှု14,500ကျော်ရှိခဲ့ပြီးတရက်ထဲကူးစက်မှုနှုန်းလည်းစံချိန်တင်သွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 39,000 ကျော်နဲ့သေဆုံးသူ 12,900 ကျော်ရှိလို့အိန္ဒိယနိုင်ငံဟာ American Brazil နဲ့ရုရှားနိုင်ငံတို့ပြီးရင်ကမ္ဘာပေါ်မှာသရုပ်တမြောက်ယောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ New Delhi မြို့အတွင်းအစိုးရစေယုံတွေမှာဝန်ထမ်းတွေကိုခွင့်ခံစားခွင့်နဲ့ပြန်ရုပ်သိမ်းဖို့နဲ့မယူမဖြစ်အခြေအနေကြမှာခွင့်ယူဖို့ Delhi မြို့တော်အစိုးရကတောက်ချာနေကအမိန့်ထုတ်ပြန်ခဲ့တာပါ။ဒီလိုနဲ့မမိုင်းမျိုးကြီးတွေမှာဆေးရုံတွေမှာမနိုင်မနှင်းဖြစ်လာနိုင်တဲ့အခြေအနေကိုဆိုးရွားနေတာကြောင့်ခုနိုင်ငံသားတွေကိုအိန္ဒိယနိုင်ငံတွေကနေထွက်ခွာခိုင်းနေတဲ့နိုင်ငံတွေလည်းတနည်းတခြားပုံများလာနေပါတယ်။မလာဂရဲကဂျာမနီ၊ပြင်သစ်၊အီတလီ၊တရုတ်နဲ့မလေးရှားနိုင်ငံအပါအဝင်နိုင်ငံတော်တော်များများကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့အရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့ကြောင်းအိန္ဒိယသတင်းဌာနတွေကပြောပါရယ်ခင်ဗျာ။ တင်းငွေနေမနေပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာကမ္ဘာပေါ်ကအတန်းပေါင်းများစွာသောဒုက္ခသည်တွေနဲ့ပြည်ရင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေဟာအခက်ကြုံနေရတဲ့ကြားကပဲကိုဗစ် -19 ချိန်ချောက်မှုအန္တရာယ်ကိုပါရင်ဆိုင်နေရတယ်လို့ဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂတာဝန်ရှိသူတွေသတိပေးပြောကြားတဲ့အကြောင်းကိုတင်ပြခြင်းပါတယ်ပြည်ပကိုထွက်ပြေးရတဲ့ဒုက္ခသည်အရေအတွက်ကအရင်ထက်ပိုများလာတာပါပြည်ပကနဲ့ဖိနှိပ်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ IDP 85သန်းခွဲအထိစံချိန်တင်ရှိလာတဲ့အထက်တန်30နီးပါးကပြည်ပကိုပြေးရတဲ့ဒုက္ခသည်တွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်အများစုဟာမခိုင်မာတဲ့စီးပွားရေးနဲ့ကျန်းမာရေးစနစ်အောက်ကဆင်းရဲတဲ့နိုင်ငံတွေမှာနေထိုင်သူတွေဖြစ်ပါတယ်ဒုက္ခသည်တွေနေထိုင်ရတဲ့အခြေအနေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အန္တရာယ်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတ
ယ် because they often have limited accessto adequate shelter water nutrition
ဒုက္ခသည်တွေဟာနေထိုင်စရာတောက်သုံးရည်အာဟာရနဲ့တန်ရှင်းတဲ့မိလာစနစ်စတဲ့ကျန်းမာရေးစောင့်ရှောက်မှုကိုအပြည့်အဝမရကြပါဘူးဒုက္ခသည်စခန်းတွေမှာလက်ရှိကူးစက်နေတဲ့ COVID-19 အန္တရာယ်အတွက်အထူးစိုးရိမ်မိပါတယ်လို့ Tedros ကပြောသွားတာပါ UNHCR မဟာမင်းကြီး Filippo Grandi ကလည်းဒီအချက်ကိုသဘောတူပါတယ်ဒါပေမဲ့ဒုက္ခသည်အားလုံးစခန်းတွေထဲမှာနေနေတာမျိုးမဟုတ်ပဲအများစုကသူတို့ရောက်ရာအရက်ကဒေသခံတွေနဲ့ရောပြီးနေထိုင်နေကြတာပါအဲ့ဒီတဲကတချို့နေရာတွေဟာရောဂါကူးစက်မှုအကြီးအကျယ်ကြုံနေရတယ်လို့ဆိုပါတယ
် I'm thinking of Latin America where 17 18 countries host more than 4 million Venezuelans on the move
Venezuela ကနေထွက်လာသူ၄သန်းကျော်ကိုလက်ခံထားရတဲ့ Latin America နိုင်ငံပေါင်း18နိုင်ငံ18နိုင်ငံအရေးကိုစဉ်းစားမိပါတယ်ဒုက္ခသည်ဥယျာဉ်အများပြားလက်ခံထားရတဲ့အာဖရိကတိုက်ကမြို့ပြတွေအကြောင်းတွေးမိပါတယ်ပါကစ္စတန်နဲ့အီရန်မှာရှိနေကြတဲ့အာဖဂန်ဒုက္ခသည်တွေဆိုရင်လဲကိုဗစ်ဒဏ်အကြီးအကျယ်ရင်ဆိုင်နေရတဲ့လူမှုအတိုင်းဝိုင်းတွေနဲ့အတူနေထိုင်နေကြတယ်လို့ဂရန်ဒီကပြောဆိုခဲ့တာပါကိုဗစ် -19 ကြောင့်သက်မွေးဝမ်းကြောင်းမှုပေါ်တဲရောက်လာမဲ့ရက်ခတ်မှုအကြီးအကျယ်ရှိတာကိုလည်းစိုးရိမ်မိကြောင်းဒုက္ခသည်မဟာမင်းကြီးဂရန်ဒီကပြောပါတယ်ကိုဗစ်ကြောင့်အပြင်းမထွက်ရတားဆီးကန့်သတ်မှုတွေနဲ့အတူဒုက္ခသည်အများစုလည်းအလုပ်ပြုတ်ကုန်တယ်လို့သူကဆိုပါတယ်အလုပ်ပြုတ်ပြီးဝင်ဝင်မရှိရင်ဒုက္ခသည်တွေစေဘွားကပေးနိုင်မှာမဟုတ်ကြောင်းဒီကိစ္စကသိအရေးကြီးတဲ့အတွက်အစိုးရရဲ့ကိုဗစ်အန္တရာယ်တုံ့ပြန်ဆောင်ရွက်မှုမှာဒုက္ခသည်နဲ့ IDB အရေးကိုပါထည့်သွင်းဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်ကိုဗစ်ကူးစက်မှုကနိုင်ငံသားတွေဒုက္ခသည်တွေဆိုပြီးမျက်နှာသာပြီးခွဲခြားနေမှာမဟုတ်ဘူးလို့ဒုက္ခသည်မဟာမင်းကြီးကမှတ်ချက်ပေးပြောဆိုပြီးဒါကကပ်ပေးသင့်ရောဂါကိုရပ်တန့်ရေးအရေးကြီးတဲ့အချက်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ခင်ဗျာ
2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အနိုင်ရတော့ထိုင်းနိုင်ငံဘက်မှခေါ်လုံနေတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးမျှော်လင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီချိန်ကစပြီးရှင်းတာကာလကြာမြင့်လာခဲ့ပေမဲ့လည်းဒုက္ခသည်အများစုထိုင်းနိုင်ငံနဲ့တောင်တင်နေဆဲပါ။ဆယ်စုနှစ်ကြာတိုက်ပွဲတွေကြောင့်နေရမပြနိုင်သေးတဲ့ကရင်ဒုက္ခသည်တွေအကြောင်းစတီဗ်ဆန်ဖို့ဒ်ကထိုင်းနိုင်ငံချင်းမိုင်မြို့ကနေသတင်းပေးပို့ထားပါတယ်။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းထိုင်းနယ်စပ်ဘက်အခြားမှာအိုးဆန်ခွာထပြေးခဲ့ရသည့်ဒုက္ခသည်နဲ့သိမ့်ခွဲလောက်ယာယီခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြောင့်တိုက်ပွဲတွေဆက်ရှိနေသေးတာကြောင့်အစာရေစာရှာဖွေမှုအခက်အခဲရှိနေချိန်မှာပဲ COVID-19 ကလည်းဒဗုပေါ်နှဖူးဆင့်သလိုဖြစ်လာခဲ့ရပါတယ်။ဒုက္ခသည်စကန်တာဝန်ကံတယောက်ကဒီနေ့အစောပိုင်းကတိုက်ပွဲတွေအကြောင်းပြောပြပါတယ
်။ဟဲမကလေးမကပူဝါဟဲကူနေတာလော်တာကလေးအဲ့တို့မတကူတော့တော
်တော်လာတချို့ရဲ့ inventory စံတွေကိုမြမစစ်သားတွေမမေးမမြန်းတက်ပြတ်စားတော့လို့ဆုံးရှုံးရပါတယ်။နေရက်ကိုပြန်သွားခဲ့ကြတဲ့ရွာသားတွေဒီအဖြစ်မျိုးနဲ့ကြုံခဲ့ရလို့မခံနိုင်မဲ့စကန်ကိုပဲပြန်လာခဲ့ကြပါတယ်လို့ပြောပါတယ်။ဒီပြည်နယ်မှာအဖြစ်ရထားပေမဲ့မတည်ငြိမ်မှုတွေကဖြစ်လိုက်ပြုတ်သွားလိုက်တဲ့တန်တရာလဲနေစေပါ။ဒါကြောင့်ဒုက္ခသည်စကန်တွေကအမေအေးလို့အဖွားကိုအတွက်ကတော့ရင်းကျက်ရင်းညှော်လင့်ချက်ကပေးမိန်လို့လာပါတယ်
။ဒီတော
့တ
ိုက်ပွဲတွေကတော့ဆက်ဖြစ်နေအောင်ပါပဲဘယ်တော့မှရပ်သွားတာမရှိဘူးကျမဘွားတစ်ယောက်လုံးစစ်ပင်းရှောင်နေရတာကြီးပါစစ်တွေမရှိတော့ဘူးဆိုရင်တော့ရှောင်စရာပုန်းစရာမလိုလို့ကျမတို့ဘွားလည်းပူအေးချမ်းตายရလာမှာပါလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တော်တော်များများကထိုင်းစကားပြောရတော့စကားပြန်မှာအလုထွက်လုံနိုင်ကြပါတယ်ဒါပေမဲ့တည်ဝင်အလုလုဖြစ်ပါမယ့်ကမရှိတော့အလုရှင်အနိုင်ကျင့်ခံရတာမျိုးနဲ့ပူဆိုးတာကထိုင်းရဲ့အဖမ်းခံရတာမျိုးကြုံရတတ်ပါတယ်။ ဒါကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေကဒီဒုက္ခသည်တွေကိုထိုင်းနိုင်ငံနဲ့တရားဝင်အခြေချခွင့်ပေးမယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယူဆကြပါတယ်
For others who aren't prepared to go back to Myanmar yet.
ဒီမနက်ကနေပြောင်းဝင်ဖို့ကိုအဆင်သင့်မဖြစ်သေးတဲ့သူတွေအတွက်ထိုင်းနိုင်ငံမှာလုံလုံခွင့်ရအောင်ဥပဒေအကြောင်းအရဘယ်လိုပြင်ပြလုပ်ပေးနိုင်မလဲဆိုတဲ့အခက်အခဲတော့ရှိပါလိမ့်မယ်။တို့ The Border Consortium အဖွဲ့ကဒွန်ကန်မကာတာကရှင်းပြပါတယ်။အလုံလုံကြမှာလဲသူတို့ရတဲ့ပတ်စံတွေကိုမြန်မာနိုင်ငံတည်းကိုပဲဖြစ်ဖြစ်ဒုက္ခသည်စခန်းတွေကိုပဲဖြစ်ဖြစ်ပြန်ပို့နိုင်မှာဖြစ်ပြီးမိသားစုဝင်တွေကိုကူညီထောက်ပံ့ပေးနိုင်မှာလို့လဲဒွန်ကန်မကာတာကပြောပါတယ်ခင်ဗျာ။ကျွန်တော်ရမ်တော်ပါ
။တိုင်းမြန်မာနယ်စပ်ကနေတဆင့်မြန်မာနိုင်ငံကိုပြန်သွားကြသူတွေက23ဦးမှာကိုဗစ် -19 ရောဂါကူးစက်ခံရတယ်ဆိုတာသိရပြီးတဲ့နောက်သူတို့ဖြက်ပြန်သွားခဲ့တဲ့ထိုင်းနယ်စပ်ဒေသတခြားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးတိုးမြှင့်လှုပ်ဆောင်ဖို့ထိုင်းတာဝန်ရှိသူတွေကပြင်ဆင်နေပြီဆိုတာကိုပြောပြပါမယ်။ကျွန်မအေးမှာပါ။မဲဆောက်မြောက်ပြည်နယ်စပ်ကနေတဆင့်ပြန်သွားကြတဲ့မြန်မာရွှေ့ပြောင်းလုပ်သား23ဦးမှာကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိတဲ့အကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်ပြည်သူ့ကျန်းမာရေးဌာနနယ်မြေအတွင်းကိုဗစ်ရောဂါပိုးကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်ဖို့အတွက်ကျန်းမာရေးဒုဝန်ကြီးဒေါက်တာစာတစ်အဒူတီချာနဲ့ကျမရေးအဖွဲ့ဝင်တွေမဲဆောက်မြို့ကိုရောက်ရှိလာခဲ့ပါတယ်။ဒုဝန်ကြီးဟာဇွန်လ20ရက်နေ့မှာတော့မဲဆောက်မြို့ပိုင်းစေဖက်ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပြီးထိုင်းမြန်မာနယ်စပ်မှာကိုက်ယောဂထိန်းချုပ်ရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်တိုးမြှင့်လှုပ်ဆောင်ကြဖို့ညှိနှိုင်းစည်းဝေးခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်ချစ်ချေတရားနှစ်ကိုတွားရောက်ခဲ့တဲ့ကျမရေးဒုဝန်ကြီးဒေါက်တာစာထက်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဒီကဘာချုံမြတ်ที่เป็นห่วงมากที่สุดก็คือว่าคือรัฐบาลได้สามารถควบคุมในทุกช่องทางได้แล้วไม่ว่าจะเข้ามาจากต่างประเทศ
နေဆက်လမ်းကြောင်းဝင်ထွက်တွေကိုတော့ကျွန်တော်တို့ထိန်းချုပ်ထားနိုင်ပါတယ်တကယ်လို့တန်တရားရှိတဲ့လူနာဆိုရင်လဲစောင့်ကြည့်ရေးစင်တာတွေမှာထားဖို့အတွက်ကျွန်တော်တို့စီစဉ်ထားတာတွေရှိပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံတက်ခရိုင်ဟာအင်းကြီးချင်းမြန်မာနိုင်ငံနဲ့နေဆက်ချင်းရှေလျားစွာထိစပ်နေတာကြောင့်မြန်မာအလို့သမားတွေအသွားအလာအဝင်ထွက်ရှိတဲ့ဒေသဖြစ်ပါတယ်တက်ခရိုင်ထဲမှာရှိပြီးမြန်မာနိုင်ငံကထွက်ပြေးလာသူဒုက္ခသည်တွေခိုလုံနေကြတဲ့မေလအုံးဖြံနှုဘိုးစတဲ့ဒုက္ခသည်စခန်းအတွင်းကနေထိုင်နေသူတွေကိုလည်းကပ်ယောဂါကူးစက်မှုတွေကိုစီစစ်စောင့်ကြည့်နေပါတယ်။ဒါအပြင်တက်ခရိုင်တွင်းမှာမြန်မာရွှေ့ပြောင်းလုပ်သားမိသားစုဝင်ကလေးတွေအတွက်ဖွင့်လှစ်ထားတဲ့ပညာသင်ကြားရေးစင်တာ69ခုမှာလည်းဆရာဆရာမနဲ့ကျောင်းသားကျောင်းသူ12,600လောက်ရှိတာကြောင့်ကပ်ယောဂါကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုတွန်းမြင့်လှုပ်ဆောင်သွားမယ်ဆိုပြီးထိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုခါမှာတော့ဒုက္ခသည်စခန်းတွေမှာရောရွှေ့ပြောင်းစာတင်ကျောင်းတွေမှာပါအွန်လိုင်းနဲ့စာတင်ကြဖို့အချိန်နဲ့မပေးတာကြောင့်ဆရာဆရာမတွေကကလေးတွေကိုစာဖတ်ဝိုင်းလေးတွေလုပ်ပြီးစာတင်ကြပေးနေရပါတယ်။လူစုလူဝေးကနေကိုဗစ် -19 ကပ်ယောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ထိုင်းနိုင်ငံမှာကျောင်းတွေပြန်မဖွင့်သေးသလိုရွှေ့ပြောင်းစာသင်ကျောင်းတွေဒုက္ခသည်စခန်းကကျောင်းတွေလည်းပြန်ဖွင့်ခွင့်မရသေးပါဘူး။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ဒ်ကတ်စီစဉ်ကနေကြိုဆိုပါရစေ။ဒီ season ကို Frontier မြန်မာနဲ့ Foundation Heron တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သူရဲ့အိမ်နေစီမြန်မာနိုင်ငံအမြန်ဆုံးပြောင်းလဲနေထိုင်ခွင့်ရဖို့စိတ်ဆန္ဒပြင်းပြနေကြတဲ့ကချင်ပြည်နယ်ကတပ်ပွဲဆောင်ပြည်သူရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဆန္ဒငန်းကြီးဖက်ကောဒီမိုင်းပြင်းရကော
တဆန်ရအနာပါလင်းရင်ချမ်းပြီးတက်နိုင်တော့အမြဲဆုံးပြန်နိုင်အောင်လုပ်ပြီးခေလိုတယ်ကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းတွေကဒီတိုင်းပြထားရတာဆိုတော့တခြားသူတွေငါပြောဆိုင်လာမယ်လေယာဉ်ကြီးဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလည်းရှိကြမယ်အမြဲပြန်နိုင်ရင်ကောင်းမှာ
သူကတော့ဇီးလွန်တိုက်ပွဲရှောင်စခန်းမှာနေလာတာ6နှစ်ရှိပြီဖြစ်တဲ့ဦးဖောင်ကွန်သူဆမသူအိမ်ပြန်နိုင်ဖို့အတွက်လက်ရှိငင်းငင်းကြီးဖြစ်စဉ်အခြေအနေတွေနဲ့မြေမြုံမိုင်းတွေရှိနေသေးတာကအတားအဆီးပဲဖြစ်စေပါတယ်။ဒီတစ်ပတ်မှာတော့နေရက်ပြန်ခွင့်ရဖို့အတွက်စူးစမ်းနေကြတဲ့တိုက်ပွဲဆောင်ပြည်သူရဲ့အတန်ကိုကြားရမှာပါ။ဒီဆောင်မကိုမြေကြီးနာသတင်းချင်ကတင်တာအက်စတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။နေ
listen jun ko ye ne yau dai tam do ne ga chin ne ne kai ta phwa a cha ta jaw pyan sit pwae phit pwa mo a thain ma ne go a chin ti ne mo no kwe ma chin pa ni ja da ba de ne ka ro covid 19 yoga phit pwa ni de a twae lu su lu we ma lou ya de a twae ma lou phit ba bu 2019 sun la 9 ye ne ga sa khe de a di ta jaw pyan sit pwae ha di ne so yin 9 ne pi ba bi sit pwae rue ye me sa pyan a phin pi twin ne ye sun khwa tu ain thong su ta tain jaw ha le sit shang sakhan rue ma a khe khe mya swa ne yong kan shin tan ni ya se ba zilun sit shang sakhan ga u phaw kun tu san ga
ha te nan phong wa kwa na ya chu khu ning ngo a chen de to tu kha
asa ga ne aku 9 ne so de a chain kala ma ro khak khe ya le mya ji shi khe bi le ko yin bo bo de ti ya bi pyan chin ne sait ka ro ta zi lo mya a ma be a yin ga ro sa wit ni ni ba le ni ja le ba le shi ro nen nen le shin bi la bo ku ga ro ni ja le mi shi ro bu so ro ko ti ta ko ko a lou kan pyan lou chin sait be paw de
ဦးဖာကွန်တူဆန်ကသူအရင်နေခဲ့တဲ့အစာတိရွာကခြုံရွယ်တွေအကြားဆွေးမြေ့နေပြီဖြစ်တဲ့အိမ်လေးကိုသွားပြန်ကြည့်ရင်စိတ်မကောင်းဖြစ်နေရပါတယ်။သူဟာအိမ်ပြန်ဖို့အခါခါစဉ်းစားခဲ့ပေမဲ့အိမ်ပြန်ရင်လုံခြုံပါမလားဆိုတာကိုတန်ပြရှိနေသေးပါတိုက်ပွဲရှောင်စခန်းမှာနေထိုင်နေရတဲ့မိသားစုတွေနဲ့ရက်ပြန်နိုင်ဖို့တောင်းဆိုတဲ့တကြောပြန်စစ်ပွဲ9နှစ်ပြည့်အထိတ်အမှတ်ပွဲကိုဒီနှစ်တော့ကချင်အမျိုးသားများအတိုင်းပြင်ခန့်အဖွဲ့ကဦးဆောင်ပြီးသူတို့ရဲ့ Facebook page ကနေပြည်သူတွေကိုအသိပေးဖို့ live link ပြသခဲ့ပါတယ်တိုက်ပွဲဆောင်ပြည်သူတွေနေရက်ပြန်ရေးကိုနိုင်ငံတော်၏အတိုင်ပြင်ခံပုဂ္ဂိုလ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကအလေးအနက်ဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့အချက်၅ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ဒီထောက်ပြန်ချက်မှာစစ်ပေးဆောင်တွေမိမိတို့နေရက်ကိုဂုံတိုက်ခါရှိစွာနဲ့ပြန်နေထိုင်ရေးဟာပြည်သွင်းငင်းချမ်းရေးနဲ့ဆက်နွယ်နေတာကြောင့်မြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့များကြားနှစ်ဦးနှစ်ဖက်အပြစ်ခတ်ရေးဆေးရေးသဘောတူစာချုပ်ရေးထူးပြီးနိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့နဲ့နိုင်ငံတကာအကူအညီတွေကိုအဟန့်အတားမရှိကူညီခွင့်ပြုဖို့ဆိုတဲ့အချက်လေးပါဝင်ပါတယ်စစ်ပေးရှောင်ပြည်သူများကိုကိုကြီးဆောင်းလျှောက်ရေးကော်မတီ KHCC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွန်ကအ
ဲကျွန်တော်ဒါကိုဘာလို့တုံးဆိုရတယ်ဆိုတော့အခုကျွန်တော်ဒီ IDP နေရပြန်ရေးလှုပ်ဆောင်လာတဲ့ချိန်မှာဒီကျွန်တော်တို့ဒီအဲ INGO အဖွဲ့တွေကအဲဒီနေရာလုံခြုံမှုစိတ်ချမှုဟိုဟာလောက်ကန်စားတော့ဖို့သူတို့အဆင်တင်ဖြစ်ပြီလားဆိုတော့ဒီဟိုဟာအချက်လက်စုဆောင်မှုတွေတော့လုပ်ကြတယ်လုပ်ကြတဲ့ချိန်မှာဒီမိုင်းနေခဏခဏကွဲနေတဲ့ပေါက်ကွဲနေတဲ့နေရာတွေဟိုဘယ်နှစ်ချိန်လောက်ပေါက်ကွဲတယ်လဲပေါ့တစ်ပတ်မှာဘယ်နှစ်ချိန်တစ်လမှာဘယ်နှစ်ချိန်တစ်နှစ်မှာဘယ်နှစ်ချိန်ဆိုတော့သူတို့အချက်လက်တွေစုဆောင်နေချိန်မှာဒီသူတို့အနေနဲ့တတ်မှတ်ချက်တွေကတော့ဒီဟောပေါ့အနီရောင်တော့အဝါရောင်တော့အစိမ်းရောင်ကိုအဲ့ဒါမျိုးလုတ်တာလုတ်တဲ့လုတ်ကြပါတယ်လုတ်ကြတဲ့ချိန်မှာအခုကျွန်တော်တို့ကဒီအဝါရောင်အစိမ်းရောင်နေမြေတွေကိုကျွန်တော်တို့ဟိုယူရတာပေါ့ယူရတဲ့ချိန်မှာဒါမှလည်းဒီနေရက်ပြန်တဲ့ကျွန်တော်တို့ IDP များရဲ့လုတ်ကင်စားတော့ဖို့အရေးကတော့စိတ်ချတဲ့အစ်စ်မှရှိတယ်ဆိုတာတွေ့ရတာပေါ့အနီအောင်ဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒါပြန်လို့မရသေးဘူ
းကချင်ပြည်နယ်ကစစ်ပွဲဖြစ်ပွားတဲ့နေရာတွေရဲ့မေမြုံမိုင်းရှင်းလင်းမှုအခြေအနေကအနီအောင်နဲ့အဝါရောင်အစ်စ်တွေဒါများပြီးစိတ်ချရတဲ့အစိမ်းရောင်အစ်စ်ကရှားပါတယ်နမ်ဆန်ယန်နေရက်ပြန်ရဲ့အတွက်ကိုကြီးဆောင်ရွက်ပေးနေတဲ့ဦးဖော်လာကံဖန်က
ကာလမရဲ့အနောက်ပချမ်းလို့ပြောပါတယ်အနောက်ပချမ်းကိုပြန်တော့အပြစ်တော့မဟုတ်တယ်ဆိုတော့အဲ့မှာလဲလက်ရှိမှာတော့မိုင်းတို့ပါလို့အနေရောရှိတာပေါ့နော်ပြောတော့လည်းပဲစာဝန်တွေကြီးတွေ့တာခက်ခဲတဲ့ခါကျတော့ဒီမိုင်းကိစ္စလဲဂရုစိုက်ပြီးတော့မှသွားနေရတယ်ဆိုတာပါရှိတယ်။တချို့နေရာမှာဆိုတော့အခုအငေးမင်းတောင်မှာမိုင်းကတုံ့လုံရှိတာပေါ့နော်တောင်ကခုတ်တဲ့လမ်းမှာတလုံးပြီးရင်တောင်ကခုတ်ပြီးသားအခုစပါထိုးနေကြတယ်ပေါ့နော်စပါထွေးနေတယ်နည်းနည်းအားလုံးတုံ့လုံနေတယ်ပြောတော့လည်းပဲကွဲလာပြီးတော့ရှိပါဘူး
去年ရပြန်တွေကဈေးရောင်းဈေးဝယ်လောက်ကင်ကြပြီးမူရင်းမှာတော့အယောင်အဝယ်ပါတာကြောင့်စိတ်ပြူရေးလုပ်ငန်းလုပ်ဖို့စီစဉ်နေကြပါတယ်။အစူရစီကမြေအေကတရားကို၅ရံပြီးတအိမ်ထောင်နှစ်အေကနှုံးနဲ့လောက်ကင်ကြမှာပါ။သူတို့တွေကနမ်ဆန်ရန်ကာလမနဲ့အနောက်ဖက်ချမ်းမှာတောင်ရခုတ်ကြပြီးလက်ရှိအချိန်ထိမိုင်းအန္တရာယ်ရှိပေမဲ့ဇဝိနေရေးကလည်းခက်ခဲတဲ့အတွက်ဂယူဆိုင်ပြီးသွာလာနေကြရပါတယ်။နေရပြန်တွေအနေနဲ့လည်းအခုလဒုတိယပတ်အတွင်းမှာအိမ်ချေ28အိမ်ကနေရပြန်တာတွေကျေးရွာနေရွာကိုနေရာပြောင်းရွှေ့ပေးတာတွေရှိခဲ့ပြီးပြည်နယ်အစိုးရကစီစဉ်ပေးထားတဲ့နေရာတွေကိုထပ်မံပြောင်းရွှေ့ပေးဖို့ရှိတယ်လို့လည်းသိရပါတယ်ပြည်နယ်ညွန်ကြားရေးမှူးဦးစောစောက
ကျွန်တော်ကတော့အရှင်ပလန်နေနဲ့ ဒီကြီးနာမှာဆိုတာလောကြီးနောက်ဝိုင်းမော်ဘက်ကတပတ်ရံနောက်မန်စီမုံတိန်ပါနဲ့ချီဝေမြို့နယ်ကကမ်ပိုင်ရောအဲ့ရွာတွေကိုကြံနေတဲ့သူတွေလည်းဆွေးနွေးဖို့ကျွန်တော်ဒီစပြားဝန်ကြီးဌာနရဲ့တစင်တင်ပေးထားပြီးအရှင်းပြန်တယ်ကိုဗစ်ကာလဖြစ်တော့ခဏလေးစောင့်နေကြတာပါပဲအဲ့ဒီကြတော့အင်ဂျင်နီယာတွေလေအဲ့တော့တောင်းไอ้ดีๆเนี่ยซัพพลายเองเนี่ยชาตาเองเนี่ยโหตลอดอ่ะผู้ဝင်นั้นเนี่ยเซเซเองเนี่ยเปลี่ยนเลยเนี่ยชาตาเองโหประชาชนဝင်นี่ลาပြီးတော့လေဇန်နဝါရီလာလာရှင်းပြပါဟောလာယာယီခန်းနေပိတ်သိမ်းမှုတဲ့မျိုးသားဆက်မဟာဗျူဟာဆွဲတဲ့ဟာကိုလာပြီးရှင်းပြသွားတယ်ဒီရှင်းပြသွားတဲ့ဒီမဟာဗျူဟာအတိုင်းပဲဆရာတို့လည်းဒီနယ်ဆင်းနေဖွဲ့တယ်ဟိုခဲညွတ်နယ်ဆင်းနေလည်းဖွဲ့ပြီးသွားပြီနောက်ဆက်ကော်မတီ၉ခုပေါ့၉ခုလည်းအခုဖွဲ့စည်းဖို့လုပ်ကြတယ်ကောင်းဆုံးကတော့ပြန်အများဆုံးပြန်စီချင်တာပေါ့လေဒီအတွက်ကလည်းငင်းငယ်ရေးနဲ့လည်းဆက်ဆက်နေတာပေါ့တော့
နေရပြန်ကြချိန်မှာတိုက်ပွဲရှောင်ပြည်သူတွေအနေနဲ့နောက်ထပ်လိုလားတဲ့အချက်တွေကတော့စစ်တပ်စခန်းတွေဆုတ်ခွာပေးဖို့ဖြစ်ပါတယ် KHCC ဒေါက်တာခလမ်ဆမ်ဆုန်က
ဒီတပ်စခန်းတွေဆုတ်ပေးဖို့ဆိုတဲ့နေရာမှာလဲဟို KA တပ်စခန်းနဲ့ပါတယ်ဒီမြန်မာတပ်မတော်တပ်စခန်းနဲ့ပါပါတယ်ဘာကြောင့်လဲဆိုတော့ဒီလိုနေရာတွေမှာဒီတပ်စခန်းရှိခြင်းအဖြစ်ဒီစစ်ကြောင့်တိုက်ပွဲကြောင့်ဆုံးခဲ့ရတဲ့ဒီပြည်သူများရဲ့စိတ်ထဲမှာစစ်တပ်ရှိရင်ဒါတိုက်ပွဲဖြစ်လာမယ်ဒါကတော့သူတို့အော်တိုမက်တစ်ပြီးသူတို့ဒါသူတို့အသိဉာဏ်ထဲမှာသူတို့ရှိနေတော့ရှင်းပြောရင်တော့လူလူလတ်နဲ့နေချင်းနေဆိုတဲ့ဘောကျွတ်ရတယ်
နှစ်ပေါင်းဆယ်ချီဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုရပ်တန့်ဖို့ဆန္ဒအရှိဆုံးသူတွေကတော့တိုက်ပွဲဖြစ်ပွားနေတဲ့ဒေသကစစ်ပေးရှောင်ပြည်သူတွေပဲဖြစ်ပါတယ်စစ်ပွဲတွေအများဆုံးရပ်တန့်နိုင်ဖို့ကတော့အစိုးရတတ်မတော်တရင်တာလက်နက်ကင်အဖွဲ့အစည်းတွေနဲ့ပါဝင်တင့်ပါဝင်ထိုက်သူတွေအားလုံးညှိနှိုင်းပြီးအနာနဲ့ဆေးသေးအောင်ရှာဖွေရမှာပါအဲ့ဒီအတွက်23ရာစုပြည်လုံးပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပလာတာအခုဆိုရင်3ကြိမ်တိုင်ခဲ့ပြီဖြစ်ပါတယ်စောက်ထအကြိမ်ညီလာခံကိုတော့2020ခုနှစ်ပထမ4ပတ်အတွင်းကျင်းပဖို့ရာထားခဲ့ပေမဲ့ COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်သတ်မှတ်အချိန်အတွင်းမကျင်းပနိုင်ခဲ့ပါဘူးဇွန်လ17ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအရတော့အစိုးရကဇွန်လလအတွင်းညီလာခံကျင်းပဖို့အဆိုပြုထားသလိုနိုင်ငံလက်နက်ကန်အဖွဲ့ EAO တွေဘက်ကတော့အကုတ်လအတွင်းကျင်းပဖို့ပြန်လည်အဆိုပြုထားပါတယ်ဒီတစ်ခါညီလာခံမှာတော့ NCA အကောင့်ထေမှုဆိုင်ရာသဘောတူညီချက်2020အလွန်ငင်းချမ်းရဲ့လုပ်ငန်းစဉ်ဆက်လက်အကောင့်ထေဖို့ဖို့အတွက်အစ်စ်လိုက်လုပ်ငန်းစဉ်နဲ့အစ်စ်လက်အကောင့်ထေဖို့မို့အခြေခံမှုသဘောတူညီချက်စတဲ့၃ဘိုင်းနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ညှိနှိုင်းကြမှာဖြစ်သေးလို့သိရပါတယ်ငင်းချမ်းရဲ့လုပ်ငန်းစဉ်တွေအဆင်ပြေပြေနဲ့မြန်မြန်ဆန်ဆန်ရှေ့ဆက်အကောင့်အထည်ဖော်လာရင်တော့စစ်ပေးရှောင်ပြည်သူတိုင်းရဲ့အိမ်မက်ဖြစ်တဲ့သူတို့မိသားစုနဲ့အိမ်တွေမှာလုံခြုံစိတ်ချစွာပြန်လည်နေထိုင်နိုင်မှာဖြစ်ပါတယ်။လက်ရှိအခြေအနေကိုတော့ဇီလွန်စစ်ဆောင်စခန်းမှာနေနေရတဲ့ဦးဖောက်ကွန်တူးက
ဒါချေစမောက်ကင်ဝန်ကအဲ့ဒီပုံသား
မဟုတ်ကျွန်တော်တို့စမောက်ကင်ဝန်ကလူတွေကတော့2021မှာနေရပြန်ဖို့ဆွေးနွေးဆင်းနေနေတာမြေကိုပြန်လို့ရမလားပြန်လို့မရမလားတော့တာမသိဘူးတော့ခုကြည့်ယောဂကြောင့်နိုင်ငံရေးဆွေးနွေးမှုလည်းပြန်လည်ရနာထားတယ်ဆိုတော့ဘလောက်ကြာမလဲမသိဘူးကြာရင်လည်းကြာတော့နိုင်တယ်ကျွန်တော်တို့မျိုးဆက်တွေပူပေါင်းပြီးပြင်ကနေအလုပ်ခဲ့တဲ့အခင်းတွေမွေးမြူရေးလုပ်ငန်းတွေတော့ကျွန်တော်တို့မလုပ်တတ်တော့ဘူးဒီမှာနေပြီးနေကြတော့မယ်ဒါမှမဟုတ်တရုတ်ပြည်ကိုတောက်ပြီးအလုပ်လုပ်မယ်ဒီများစီမှာနေပြီးပတ်စံချမယ်ဒါပဲလုပ်တတ်တယ်စိတ်တပိုင်းဆိုင်ရာလည်းတော်တော်လေးကိုကျွန်တော်တို့ဆုံးရှုံးမှုဖြစ်လာတယ်လေတဆိုင်ရအနာပိုင်လည်းငင်းချမ်းပြီးတက်နိုင်တော့အမြန်ဆုံးပြန်နိုင်အောင်လုပ်ပြီးဒီလိုလေကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းကြီးကဒီတိုင်းပြထားရတာဆိုတော့တခြားသူတွေငါပြောဆိုင်လာမယ်လေယာတွေဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့သူတွေလည်းရှိကြမယ်အမြန်ပြန်နိုင်ရင်ကောင်းမယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနားသတင်းချန်နယ်ကသတင်းတော်အက်စတာဒို့အတန်မအေးအောင်စာနီနဲ့ဒိုင်းအချင်းတို့ဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Friendly မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ ိုးတန်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒီ American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တင်မြှောက်ဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရားရည်လိုင်းစီစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့ဆွေးနွေးခန်းစီစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စနေနေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံမှာကြုံနေရတဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းရဲခွင့်ရက်ကဒေါက်ခွန်ညာချင်းစီပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝီရုံးနဲ့စင်နေညာဆွေးနွေးခန်းစီစဉ်မှာဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ဒီနေ့ဆွေးနွေးခန်းမှာတော့စင်နေမှာကြောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ကချင်ရင်းရဲကွန်ရက်ကဒေါက်ခွန်ကြားချင်းစီပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေကိုဖိတ်ခေါ်ထားပါတယ်။ဒေါက်ခွန်ကြားဒေါနန်းဝေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ပါမင်္ဂလာပါရှင်
။ဟုတ်ကဲ့ဇွန်လ20စနေနေ့ကကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှေ့တန်းကနေပါနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတော်ကဒုက္ခသည်သုံးဖို့နှစ်ဖို့ဟာနိုင်ငံ၅နိုင်ငံကဖြစ်ပြီးတော့ဒီထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောလာပါတယ်။အခုဆိုရင်လည်းတိုက်ပွဲတွေပြင်းထန်လာနေတဲ့မြန်မာရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရဆုံခွာထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်တာမျိုးတွေမရှိပေမဲ့ဒုက္ခသည်နေရပြန်နေတဲ့အခြေအနေမျိုးတော့မရှိသေးပါဘူး။ဟိုတခြားတိုင်းသားဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မယ်ဆိုရင်ပြည်တွင်းပြည်ပမှာဒုက္ခသည်အရေးတို့ကတန်ကနန်းတည်ရှိနေတဲ့အတွက်လည်းဒုက္ခသည်ပြဿနာနဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးမှာပါနေရလဲမဆန်းလို့ဆိုရမှာပါဆိုတော့ဒုက္ခသည်တွေရဲ့လက်လောအခြေအနေနောက်နေရဆုံခွာတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရွရရှိဖြေရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်ဆိုတော့အရင်ဆုံးတော့လက်လောဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုဒေါက်ခွန်ကြာစပြီးဆွေးနွေးပြပါခင်ဗျာကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုရင်ပဲဒုက္ခသည်တွေကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်ဆိုတော့ရေရွအခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
အခုလုံးလုံးဆယ်တော့ဒီကချင်ပြည်နယ်နဲ့စမ်းပြည်နယ်နှစ်မြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိမကောင်းပေါ့အရေးအတွက်အဖြစ်ဒါတော့လုံးဝမရော့ပဲနဲ့ကက်မရေးအတွက်နဲ့ဒီလူဦးရေတွေကရှေ့ပြောင်းသွားတာမျိုးတော့ရှိပါတယ်ရှေ့ပြောင်းနေဆိုတာကတော့အခုလုံးလုံးဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်မတွေမှာအရန်ထူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါလိမ့်ရှင့်
ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခသည်တွေအဓိကကြုံနေရတဲ့စင်ခေါ်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲဒေါက်ခွန်ကျ
ားတမရေးအတွက်အခက်အခဲရှိတယ်နောက်တစ်ဖက်ကနေစီးပွားရေးလုပ်ငန်းကအစအကြီးခါတိုင်းကိုမျိုးနေစားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့အဲသူတို့အနေနဲ့ဒီစားတောက်ဖို့အတွက်ပါအခက်အခဲရှိပြီးတော့မှတော်တော်ကိုစက်သေးနေတဲ့အခြေအနေဖြစ်လို့ပါရှိနေပါတယ်ဒီလိုရှိရင်တစ်ဖက်ကနေဒီမှာဒီယူအန်ီ60မှာရှာဖွေစားတောက်မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်တစ်ဖက်ကညီလေးပဲတိုက်ပွဲမဖြစ်ပေမဲ့စီရီအရာကတော့တစ်ချိန်နဲ့တစ်ချိန်ကဒီမှမှုတွေကဆက်ပြီးရှိနေရဲ့စီရီဘက်ကညီလေးပဲကျမတို့ဒီအတက်အသေးအဖြစ်ပဲချိန်ပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိနေတယ်လို့တစ်ဖက်ကညီစားတောက်လို့လဲစားတောက်ကလည်းငတ်နေတယ်နောက်တစ်ဖက်ကညီဒီနေရာခံချင်းကလည်းဒီကက်မီမှာလည်းပဲအခုချိန်မှာ၉နှစ်ပြည့်သွားတဲ့အခါမှာကက်မီကတော်တော်ဆွေးမြင့်နေပြီဖြစ်တယ်စာတင်တောင်းနေတဲ့အစညာကြီးပြုတ်ပြင်းမှုမှမဟုတ်လို့အပ်တယ်တစ်ဖက်မှာရွာပြန်ပြေးရင်လည်းရွာမှာလည်းနေရာခံချင်းလာအိမ်ထဲကအကုန်ဆွေးမြေ့သွားပြီဖြစ်တဲ့အတွက်ကြောင့်လောလောဆယ်မှာဆိုရင်တဲတွေနေနေထိုင်တယ်လို့တချို့အိမ်ကြီးတွေဆိုရင်လည်းပြန်ပြီးမိုးမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုပ်နိုင်ပြီးပြုတ်ပြင်းမိုးမှန်မှုတော့မလုပ်နိုင်ဖြစ်နေတယ်
။ဟုတ်ကဲ့ဒေါ်နန်းဝီရောဆွေးနွေးပါအောင်ခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်တွေပြန်နိုင်မှုနည်းနည်းသာသာပူတော်တိုးလာနေတာဆိုတော့ဘလောက်တောင်များနေပြီလဲခင်ဗျာ
။ဟုတ်ကဲ့ဟိုကဘလောက်ကတမြွတ်နေတဲ့မှာပဲကျမတို့က
ဒီ2015ကလေးကကျွန်တော်တို့တိုက်ပွဲစဖြစ်တယ်ပေါ့နော်အခုဆိုရင်9နှစ်ရှိသွားပြီပေါ့ဆိုတော့အဲ့ဒီအချိန်ကာလအတွင်းမှာကျွန်တော်တို့ကတောက်လျှောက်တာစစ်ပွဲတွေကတော့မရက်သေးဘူးဖြစ်တယ်အဲ့တော့2019 2020ဒီ2019 March လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်ပြင်းထန်လာတဲ့အခါမှာဒီ3လအတွင်းမှာပဲ March လကလည်းအခုဂျုံပေါ့နော်ဒီ4လအတွင်းမှာကျွန်တော်တို့ကလူရေအထင်ကတော့1000ဝန်းကျင်လောက်ကိုကျွန်တော်တို့လူရေကရိုက်တက်သွားတယ်အဲ့လိုပဲရခိုင်မှတ်မှာဆိုရင်လည်းပေါင်းရတော့ကျွန်တော်တို့တသိန်းကျော်သွားမှာပေါ့နော်
ဟုတ်ကဲ့ခင်ဗျာတိုက်ပွဲတွေကြီးကျယ်ဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခတွေကပူပူနွေ့နွေ့ပြည်လာနေကြတယ်ဆိုတော့နေရာထိုင်ခင်းကစားအဆက်အသွယ်ရလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါတယ်ဆိုတော့ဒေါ်နန်းဝေခင်ဗျာလက်ရှိဒုက္ခတွေအဓိကဘယ်လိုအခက်အခဲတွေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ19 March လောက်မတိုင်ခင်တော့ကျွန်တော်တို့ကလူကြီးတွေကကျွန်တော်တို့ကတပေါင်းအောင်5000ဝန်းကျင်မှာကျွန်တော်တို့ကရှိနေတယ်စစ်ပေးချောင်းပေါ့နော်အဲ့တော့အဲ့လိုအနေထားကြီးမှာတော့လေကိုပကအခက်ကြီးရပါလေဆိုဆန်ဖြစ်တယ်ဆန်ပေါ့နော်ဆန်ကတိမ်တိမ်ယူတော့လုံးဝမရဘူးဘလောက်ဝဒီကိုရေကကျမတို့ကဟိုကလက်မဆက်သေးရခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့နော်ပူရအောင်ဆိုတဲ့နေရာမှာတောင်ရခုတ်လို့ရှိရင်ကျမတို့ကစပားကတော့ပုံမှန်ရနေတယ်ဖြစ်စင်စားဖို့ဒါပေမဲ့ဒီတိုက်ပွဲတွေရှိတဲ့အခါမှာကျမတို့ကလုံးဝတောင်ရတွေခုတ်လို့မရတော့တဲ့အခါမှာလူလူကဒီစားဖို့ကိုစားနေတာကက်လက်လာတယ်ဘလဝရဲ့အဓိကကုန်စည်လမ်းကြောင်းကခံတင်ပြပိုင်ကြောက်တော်ဖြစ်တဲ့အခါဘလဝနဲ့ကြောက်တော်ကြားမှာကျွန်တော်တို့ကတောင်းချောင်းနဲ့သွားလို့ရတယ်ခေချောင်းနဲ့လည်းသွားလို့ရတယ်ဒီလမ်းကြောင်းတစ်ခုစလုံးမှာမဖက်တတ်ပြီးဟိုမြန်မာစစ်တပ်ကတော်လကောင်ဟိုရခိုင်စစ်တပ်ကတော်လကောင်ကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိတဲ့အခါမှာလူတို့ကလုံးဝမသွားရတော့အဲ့တော့ officially လမ်းကြောင်းပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုလင်းစင်နဲ့အမျှရှိတဲ့အခါအဲ့ဒီလမ်းကြောင်းမှာသွားနေတဲ့ကားလမ်းနဲ့ဒီကြောင်းလမ်းပေါ့နော်ဆက်နေနဲ့သွားတဲ့လမ်းကြောင်းကလုံးဝမသွားတော့ပဲနဲ့ရက်ဆိုင်လိုက်တဲ့အနေအထားမျိုးမှာကျွန်တော်တို့ကလုံးဝဟိုဆက်ရည်စပါးလုံးဝဟိုတိမ်ပုတ်ဆောင်လို့မရတော့ဘူးပေါ့နော်အဲ့တော့တစ်ဖက်မှာလည်းမြို့နေပြည်မှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်တွေမခုတ်ရဘူးပေါ့နော်အဲ့လိုအနေအထားမျို
းဆိုတော့အဓိကကစားနေရခါပြဿနာလို့ပြောရမှာပေါ့ဒီနေရာမှာတခြားနီလနဲ့ရိခါသေးတာမျိုးနောက်အကူအညီထောက်ပံ့တွေရတာမျိုးဖြစ်ဖြစ်ဒီလိုနီလနဲ့ရောမရှိနိုင်တော့ဘူးလား
ကြောက်တော့လမ်းဘက်ကမသွားဘူးဆိုရင်ပေါင်းလို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းတက်ဒီမတူပြီးသမီးပလောက်ကလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဖေဖော်ဝါရီလ28 28တုန်းကပေါ့နော်အဲ့တုန်းကဆိုရင်ဒါဟိုဒီဘက်ကနေပြီးတော့ဟိုဒီဘာသာရေးအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီ meeting ဒီမှာအလုပ်ရှိနေထားတဲ့ကုန်းတုံးပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုတင်းကားနဲ့ဆိုလို့ရှိရင်သိန်းပေါင်း100ကျော်ဖို့ရှိရဲအဲ့ဒါကို미쇼ဖြက်စီလိုက်တဲ့ဖြစ်စဉ်ကကျွန်တော်တို့အရန်ခရဲကြီးပြည့်ရတအားကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျွန်တော်တို့ကတွားရောတဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့ဒီအနေအထားမျိုးမှာနောက်လျှောက်ကအိုက်ဒါဆက်ပြီးတော့ကျွန်တော်တို့ကပလောက်ကမှာကဆန်တာဆက်ပြီးတော့ပြက်လက်လာတယ်အခုဆိုရင်ပလောက်ကမှာမြို့ပေါ်မှာဒီဆက်တဲ့အိတ်ကိုကျွန်တော်တို့ကဒီဘက်ဒီမဘက်မှာတဲ့အိတ်ကို1,000-3,000လောက်နဲ့ဝင်လို့ရတဲ့ဆက်တဲ့အိတ်ကိုပလောက်ကမှာအဲ့ဒီကို6,000ဝင်9,000နဲ့တော့မှကျွန်တော်တို့ပုံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ကတောင်းဖို့ကစစ်ပေးချောင်တွေအတွက်ပဲကျွန်တော်တို့ပူရတဲ့အနေအထားမဟုတ်တော့ဘူး။စစ်ပေးမချောင်ရပဲနဲ့ကိုယ်ရက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်။အဲ့လိုမျိုးကလူကြီးက2,000-6,000ကျားမှရှိတယ်။အဲ့တော့ဘယ်လိုကတစ်နှစ်နေလုံးရဲ့လူကြီးကစုစုပေါင်းမှကျွန်တော်တို့1,000ဝန်းကျင်ပဲရှိတဲ့လူကြီးလေးတစ်ခုဖြစ်တယ်ပေါ့နော်။အဲ့တော့ဒီတိမမှာ2,000-6,000ကျားကလည်းစားကြမရှိဘူးအဲ့တော့စစ်ပေးချောင်ကလည်း1,000-2,000ရှိနေတဲ့အခါကျမတို့ကမနိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်။နောက်တစ်ချက်ကကျမတို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့ဆက်ခင်းပြီးနိုင်နေရောတောက်ခုလို့ရလားဆိုရင်အခုကကျမကတော့ခုတော့ဆွေးနွေးသွားလို့ပဲကျမတို့ဘက်ကလည်းဒီပြုံးပိုင်းပေါ့နော်။အဲ့ဒီညာရဲ့အနေကလည်းရှိရယ်။အဲ့တော့မြို့ပေါ်မှာလည်းကျမတို့ကလက်နက်ကြီးကြတာတွေရှိတယ်။လက်နက်ကြီးကြပြီးတော့တိတ်ဆုံးသူကဒီကျမတို့ဒီ3လအဲ့ဒီမှာပေါ့နော်ဒီတော့ဒီမတ်လကနေပြီးတော့အခုဂျွန်လာအသေးမှာတင်ကျမတို့ကတည်ဆုံးသူကြီးပြီးဒေးစင်နဲ့မျိုးရှိသွားရေးဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အခုကရခိုင်နဲ့ကက်ရရှိနေတယ်ပလောက်ကမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့ဒီမှာဒုက္ခရောက်ကြတဲ့အထက်မှာရောဘသူတွေကအများစုပါနေလဲခင်ဗျအ
ခုကတိုက်ပွဲကအရင်ပြင်းထန်တဲ့အခါကျတော့ဟိုကြီးရတယ်မီးရှို့ခံရတဲ့ကြွားတွေရှိရဲစစ်တပ်ဘက်ကနေပြီးတော့ကျမတို့ကဒီနေတောင်းပြစ်ခတ်မှုတွေနဲ့ရေထိုင်ရတဲ့ကြီးရွာတွေရှိတယ်အဲ့ရွာတွေဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းတိခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်ပြားနေရာတွေမရှိတော့ဘူးအဲ့တော့တချို့ကဟိုမိသားစုတွေဆုံးရှုံးရတာရှိရယ်စေယုံပေါ်မှာလည်းကျမတို့အခုလောလောဆယ်တိကူတောက်ခံနေတာဆိုလို့ရှိရင် အလောင်းမဆေးရုံမှာရှိရဲ့မတူဘီဆေးရုံစမီဆေးရုံတော့မင်းတက်မန္တလေးပေါ့နော်အဲ့လိုဆေးရုံပြည်ပြမှာကျွန်တော်တို့ကဒီသိပေးတင်စနာတွေကအခုစိတ်ကူးတာမှုခိုင်နေရဖြစ်တယ်ဆိုအဲ့လိုအနေထားမျိုးကအဖက်ဖက်ကကျွန်တော်တို့စားမှုတင်မကနေကြရလည်းမရှိဘူးပေါ့နော်တကက်မှာအစိုးရကအခုကြောင်းပြန်ဖွင့်မယ်ဆိုတော့ကျွန်တော်တို့ကနေအိမ်ကစမီအတွက်ကိုပဲကားလမ်းကစမီချီပဲကျွန်တော်တို့ကကုန်တင်မှုဆောင်လို့ရတယ်ပလောဝဘက်ကလုံးဝပူလို့ပြရတဲ့အခါဘလောက်မှရှိနေတဲ့လူစုတွေနေအိမ်ဆောက်ဖို့အတွက်တိကျမှခုကိုလည်းကျွန်တော်တို့ကဟိုတောထည့်သွားလို့မရတဲ့အခါအခုနေကြလုံးဝမရှိတော့ကျွန်တော်တို့ကျောင်းတွေမှာစတင်ကျောင်းတွေမှာကျွန်တော်တို့ကသူတို့ခဏတည်းခိုင်းရတယ်ဒါပေမဲ့ဘလောစီကကျောင်းပြန်ဖို့မှသူတို့ဘလိုနေကြလဲဆိုတော့မျိုးစိတ်ခေါ်မှုတွေရှိရတယ်အဲ့တော့စားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံခြုံရေးအတွက်ပေါ့တော်တော်လေးကိုအခက်ခဲနဲ့ရင်ဆိုင်နေရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တက်တက်ဆန်ဆန်ဆိုတော့ကုလသမဂ္ဂလူခွင့်ရေးရောင်းရလဲရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေပြန်ဖွင့်ပြီးဒီဒီဘက်ထဲမှာပဲတိုက်တွန်းထားတာရှိပါတယ်သူတို့ပြန်ဆန္ဒမှုအကူအညီလိုတဲ့သူတွေနောက်တရေးရှင်တရေးချက်တွေယာယီမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပေးဖို့လိုရဲဆိုပြီးတော့လည်းပြောထားပါတယ်ဒုက္ခသည်တွေကိုယ်တိုင်ကတော့ဒီအင်တာနက်တွေပါတယ်ချေချေပြင်းပြန်သုံးနိုင်မဲ့အခြေအနေမရှိပေမဲ့လည်းဟိုတစုံတရာတော့တက်ရောက်မှုတွေရှိနေမှာထင်ပါတယ်ဆိုတော့ဒေါ်နန်းဝေတို့တွေ့ကြုံရအင်တာနက်ဖြတ်တောက်မှုတွေကနေဘလို့အခက်အခဲတွေများတွေ့မိလဲခင်ဗျာ
အင်တာနက်ဖြတ်တောက်လိုက်တာကကျွန်တော်တို့ကကိုလာကျော်ပဋိထဲမှာဝင်နေပြီပေါ့နော်အဲ့တော့အဲ့ဒီထားမှာကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့ကအတိတ်တည်င်းတွေသိရဖို့အရင်ခက်ပြီးသွားတယ်အဲ့တော့ covid 19ရတဲ့ time မှာစိန်ခေါ်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာလူစား covid 19ကိုမကြောက်ဘူးတဲ့စိတ်ပေးဆောင်ကလူတွေက covid 19သူတို့ကြောက်ရကောင်းလည်းမဖြစ်ဘူး။ဘာကြောင့်လဲဆိုတော့ covid 19ဘာမှသူတို့မသိရဘူး။အဲ့တော့နောက်ခုကကျွန်တော်တို့ကတစ်ခါမှဘာအခက်အခဲရှိပြန်လဲဆိုတော့ကျွန်တော်တို့အလှခံရတယ်ပေါ့လက်ရှိမှာဒါဒီစိတ်ပေးဆောင်တွေတောက်လျှောက်ကျွန်တော်တို့ကဆက်ဖို့ပြန်လောက်ပေးနိုင်ဖို့ပုံနေပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလှခံရတယ်။အလှခံတဲ့အချိန်မှာတချို့ကကျွန်တော်တို့ကဓာတ်ပုံမှန်တန်းတွေရဖို့လိုတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဘုဘက်ကိုယူလိုက်တယ်ဒါပေမဲ့ဘုဘက်ကကတော့ Viber နဲ့သုံးလို့မရအင်တာနက်နဲ့ဘလို့မှသုံးလို့မရတဲ့အခါမှာကျွန်တော်တို့လည်းဒီ update သတင်းတွေနောက် update ဖို့ပြတွေကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်အဲ့လိုအခက်အခဲတွေရှိရဲအဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက် covid 19နဲ့ပတ်သက်တဲ့ update သတင်းကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးအခက်အခဲတွေတော့ကျွန်တော်တို့ကျေဆိုင်နေရတာတော့လူထုတော့ကယူနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီ new မှာကျွန်တော်တို့ရဲ့ TV ပေါ့နော် TV tower ဆိုတာရှိရဲ့ဘလောက်မှမြို့ရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မြို့ရဲ့အနောက်ဘက်ချမ်းမှာ TV tower ကိုတော့က TV တိုင်တော်မှာကျွန်တော်တို့ဖြက်စည်းခံရတာမျိုးတခါကျဖုန်း tower တိုင်းကြီးဖြက်စည်းခံရတာမျိုးရှိရဲ့အဲ့တော့ internet အဝေးလို့ TV တော်မှာပုံမှန်မကြည့်ရဘူးမြို့ရလည်းတစ်နေ့24နာရီမှာ2နာရီပဲမီးရတော့တယ်အခုအချိန်ကြီးကအဲ့လိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှတခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်။အဲ့တော့လူစုတော့ကတော့အင်တာနက်မရတာကသူတို့အတွက်ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ
်။ဟုတ်ကဲ့ဒေါက်ခွန်ညာလဲဆွေးနွေးပါအောင်ခင်ဗျာ။ကချင်ဒုက္ခသည်တွေကျမ်းမှာရောအဓိကလိုအပ်ချက်တွေခက်ခဲတွေဘာတွေများရှိနေလဲခင်ဗျာ
။အခုအချိန်ကြီးမှာတော့ဒီကက်မှာအရင်တက်တိုက်တဲ့အခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ်ရွာကိုပြန်နေကြတာရှိပါတယ်။အဲ့ဒီနေရာမှာဆက်ပြီးမှကျမတို့ဒီလူကုန်ဒိတ်ထာနဲ့အညီနေထိုင်နိုင်မှုအတွက်လိုက်ပြီးပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံဆောင်နိုင်အောင်ပညာပေးရတာရယ်ပြီးရင်တော့ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြားခဲရွေတာအစတော်တော်လေးခက်ခဲရှိပါတယ်။ဘာလို့လဲဆိုဆန်းစင်ရတပွေးလိုက်တယ်လို့ဖြစ်နေတယ်။အဲ့ဒါကလည်းဒီကက်အကုန်လုံးကပြန်ကြသလားဆိုရင်မဟုတ်ဘူး။ဥပမာဆိုရင်တချို့ကက်တွေမှာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးရွာကိုပြန်ကြတယ်။ဒါပေမဲ့ရွာမှာလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီဘာမှအဆင်သင့်မဖြစ်သေးတဲ့အခါကျတော့ကိုရွာမှာကိုအိမ်ကပြတ်သွားတော့ကိုအိမ်ဝင်ထက်မှာကိုတဲပြန်ခိုးတာမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီမြေမြုပ်မိုင်းတွေရှိနေတဲ့အခါကျမိုင်းကြီးနဲ့မိုင်းမီမီလို့ပြဿနာတက်တဲ့ဒီ accidents တွေလည်းဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီ IDP scan တွေပေးဖို့စီစဉ်နေရတယ်လည်းရှိပါတယ်ဒါပေမဲ့လည်းလက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခသည်တွေရောနေရပြန်နိုင်မယ့်အခြေအနေတွေဘလောက်များနှိမ့်ဆက်နေပြီလဲတော့ခွန်က
ြဒီနိုင်ငံတော်ကနေပြီးတော့မှဒီ camp closure strategy ဆိုပြီးမှဒီဒုက္ခပြေစခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပိတ်သိမ်းဖို့အတွက်လည်းပဲဘတ်ဂျက်ပါရာထားချမှတ်ပြီးတော့မှဒီလုံဆောင်နိုင်ဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီဒုက္ခပြေစခန်းတွေပိတ်သိမ်းဖို့အတွက်လုံဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ကူညီနေတဲ့အဲ့လုံဟာလုံဆောင်နေတဲ့ဒီ joint strategy team ဆိုတဲ့ဒီအဖွဲ့အစည်းနဲ့ပေါင်းညီနိုင်ဆောင်ရွက်ချက်ရှိပဲနဲ့ဒီကုလသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လှုပ်ဆောင်တယ်လို့ဖြစ်နေတဲ့အခါကျတော့အဲ့ဒီခုရဲ့ကြားမှာကွာချချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်။ဘာဖြစ်လို့ဒီလိုပြောရမလဲဆိုတော့ဒီအစိုးရဟာဒီကိုယ်တိုင်ဒီဒုက္ခသည်တွေကိုမိမိရဲ့နေရာမှာမ မိကိုယ်တိုင်အင်ရှင်လုပ်ပြီးကဲမဆောက်ပေးတာပတ်ပိုးပူညီပေးတာဘတ်ဂျက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှဒီပူညီတာကိုကျွန်မတို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာချီအဲ့တော့ဒီနိုင်ငံတကာရန်ပုံငွေနဲ့ဒီအဲဒီတွင်းကအရန်ပုံငွေဒီတွင်းကနေအလူရှင်များနဲ့ဥပပေါင်းပြီးတော့မှဒေတာခံအဖွဲ့အစည်းတွေအရပဲသူတို့ကိုဥပမာဖျားเจ้าဆိုဖျားเจ้าဝင်းထဲမှာပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပိုးကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ camp closure strategy ဒီကို account ထဲပေါ်မှာလဲကျမတို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့ပါဒုက္ခသည်တွေနေပြည်ရင်းနဲ့ပတ်သက်လို့ကချင်ပြည်နယ်မှာလူငယ်ရေးပြဿနာလဲပါနေတာပေါ့လေဆိုတော့နောက်တစ်ခုကလည်းဒီဒုက္ခသည်တွေမူလမြေယာတွေပြန်ပြောင်းနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခသည်တွေနေပြည်ရင်းမှာဘလောက်ထိအဟန့်တားဖြစ်နေလဲခင်ဗျာ
ဒီကျမတို့စီမဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတမတော်ဘာကူပေါင်းပြီးတော့မှအဲပြန်ပို့ထားတာရှိပါတယ်အဲ့တော့ရွာသားတွေဟာဒီလမ်းရဲ့တစ်ချမ်းမှာတော့သူတို့အိမ်မှာနေနိုင်ဒီနောက်တစ်ချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိတယ်ဆိုတဲ့ဆိုင်းပုတ်တွေအများကြီးထောင်ထားတဲ့ရွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုညီညီဖို့မှာကလည်းအရင်အခက်ခဲရှိပါတယ်အဲ့တော့ဒီနင်းလင်းနင်းနင်းပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်။အဲ့တော့အခုချိန်မှမှဒီရွာသားတွေကပြန်အဲ့ဒီရွာကဒီဆံပြရွာတရွာထဲပေါ့ဒါကတော့ပြန်နေနေပြီ။တိုးတော်လည်းပဲဒီမြေမြုံမိုင်းကြောင့်သူတို့ရဲ့စောင်းရောင်လည်းမသွားရစိုက်ခင်းကိုလည်းမသွားရ။ငကိုရှိတဲ့စိုက်ခင်းတွေကလည်းအခုချိန်မှဆိုရင်တချို့တော့သူတို့ရဲ့စိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ထက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်နေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်။ဒီတော့ဒီလူငယ်တွေပေါ့ကိုနှစ်ကျော်တုန်းကဒီနေရာတွေဟာယုတ်မီယုတ်ခလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုဗမာမအာမခံချက်တက်တည်ထောက်ထားမရှိတဲ့အခါမှာအခုချိန်ဒီမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်အစ်ရှုငပြောဆိုင်ခင်းနေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာနေရာရှုံးတာလည်းဖြစ်နေတဲ့အတွက်ကြောင့်မလို့ယူရိုပြန်ဖို့မယ်ဆိုရင်လည်းဘလို့ပုံစံမျိုးနဲ့ပြန်လေးထောက်မလဲပေါ့ဥပမာတံခိုးနဲ့အိမ်ကအနည်းဆုံးအိမ်တအိမ်ကို30သိန်းလောက်55သိန်းလောက်တာနဲ့အိမ်တွေပြန်ဆောင်မလားဆိုတဲ့အစီအစဉ်တွေလည်းဘာမှမသိရသေးတဲ့အခါမှာပြန်ဖို့အတွက်အတော်လေးခက်ခဲရှိနေပါတယ
်။ဆိုတော့လည်းလောခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘယ်လိုလူတွေပါနေလဲတော့ခွန်ကြီး။
အဲ့တော့ဒီအသက်60နှစ်ပြည့်နေတဲ့ဒီကက်မှာရောက်သချင်းတဲ့တရားမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းနေမရှိတဲ့အခါမူလတန်းကျောင်းတောင်မရှိတဲ့အခါမှာဘယ်ကျောင်းမှာတက်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်။အဲကက်မှာကလည်းအခက်ခဲရှိတာကဒီကိုဗစ်ကြောင့်မို့ကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီးဘယ်မှမထွက်ရတဲ့အခါမှာတလဆန်၆ပြည်နဲ့ဆက်ပြားခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကက်မပြင်းထွက်ပြီးလှုပ်ရှားကြတဲ့အခါလဲကက်မထဲပြန်ဝင်လို့မရဘူးပေါ့ပြန်ဝင်မယ်ဆိုရင်၂၁ရက်ကွာရန်တင်းပြန်ပြီးမယ်ပြီးခဲ့လူတွေလည်းရှိနေတဲ့အခါကျတော့လည်းအခက်ခဲရှိတာပေါ့
ဟုတ်ကဲ့ဒေါန်နန်းဝီတို့ဘက်မှာအောင်ခင်ဗျအဲ့ဒီဘက်မှာကတော့ဒီပြန်မှုနေနေသလားနောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရေးကမစင်းစားနိုင်သေးတဲ့အခြေအနေမျိုးများဖြစ်နေသလားဒေါန်နန်းဝီ
ဟုတ်ကဲ့ကျမတို့ကဒီ RCTI အနေနဲ့ပေါ့နော်အဲ့တော့ RCTI အနေနဲ့ကကျမတို့ကဖွဲ့စည်းထားတာလဲမတ်လ29ကမှကျွန်တော်တို့ကမတ်တထပေါ့နော်ဖွဲ့စည်းလိုက်တာဖြစ်တယ်အဲ့တော့လုံးလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့ပုံမှာကျွန်တော်တို့ကအရေးကိုကယ်ဆယ်ရေးကိုပဲကျွန်တော်တို့ publicity လုပ်နေရတဲ့အနေထားဖြစ်တယ်ပေါ့နော်သိချက်အဲ့တော့ကျွန်တော်တို့ကအရေးကိုကုညင်းနဲ့ပြန်လေတူတောင်ရေးဆိုတော့ကျွန်တော်တို့ကပြန်လေတူတောင်ရေးကကျွန်တော်တို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လေတူတောင်ရေးဘက်ကိုတော့ကျွန်တော်တို့ကအခုထိကိုမသွားနိုင်သေးဘူးလို့ပြောလို့ရတယ်ဘာလို့ပြန်နေတူတောင်ရင်းနဲ့ပတ်သက်လို့ရှိရင်ကျမတို့ကလုတ်ပေးနိုင်တာဆိုလို့ကကျမတို့ကနေအိမ်ကနေလည်းကောင်းလို့မဆောက်ပေးနိုင်သေးဘူးဒီအရေးပေါ်ကယ်ဆယ်ရေးကိုပဲလောလောဆယ်ဖြစ်ဖြစ်စတီလုံနေရတဲ့အခါကျမတို့ကပြန်နေတူတောင်ရင်းအတွက်က strategy ကျမတို့အခုဆွေးနေတုံးဖြစ်တယ်လုံနေတုံးဖြစ်တယ်ပေါ့နော်အဲ့ဒီနေရာမှာကျမတို့ကဒီအိမ်ဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျမတို့ကိုဒီ RCCI နဲ့ UK ပြန်နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျမတို့ကဒီမေလ၄ရက်နေ့တော့အစည်းအဝေးလုပ်ခဲ့တယ်ကျမတို့က video conference လုပ်တဲ့အခါမှာကျွန်တော်တို့အစိုးရဘက်ကအထောက်ပံ့ကကျွန်တော်နေ960ကျပ်အတွက်ရတယ်။ဒါပေမဲ့အဲ့ဒါကစမီးမျိုးအတွက်တော့ interview ပြီးတော့ပလဲဝအတွက်တော့ကျွန်တော်တို့လုံးဝအိမ်မဆောက်ပေးနိုင်သေးဘူးပေါ့နော်။ကျွန်တော်တို့ကပြန်လေးပြောင်းရေးဘက်ကိုကျွန်တော်တို့လက်မကြည့်နိုင်သေးတဲ့အနေအထားရှိတယ်ပေါ့
။ဟုတ်ကဲ့ဒုက္ခသည်ရေးဖြစ်ရှိမှုဆိုရင်ဒုက္ခသည်ဖြစ်လာတဲ့အခြေခံအကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်။ဟိုလက်တလောဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တိုက်ပွဲတွေကြောင့်ဖြစ်နေတာပါ။ဆိုတော့တိုက်ပွဲတွေဖြစ်ရတဲ့နောက်ွယ်ကအကြောင်းရင်းတွေလည်းရှိနေတာပေါ့လေ။ဆိုတော့ဒုက္ခသည်ပြဿနာဇင်းမြစ်ကဘာကြောင့်လူများတုံ့တက်မိတယ်လဲတော့ခွန်ကြား
ခင်းဆက်ဆက်မှာကျွန်မမှာတိုက်ပွဲတွေဖြစ်တယ်ဒါပေမဲ့အမင်တက်တက်မြို့ရွာတွေမှာတိုက်တာမျိုးမြို့ရွာအပတ်ဝန်းကျင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တော့မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီပြန်ပြန်ပြီးတော့မှဒီရွာတွေကိုဖျက်ဆီးတာမျိုးမရှိတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေတွေကက်မှာအကြကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမဦးဆုံးအတွေ့အကြုံဖြစ်တယ်ပေါ့ရှင့်အဲ့တော့တိုက်ပွဲတွေဖြစ်စေတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျွန်မတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်ဖို့အတွက် နံပါတ်၁ကတော့ all inclusive body ငင်းချမ်းရေးဆွေးနွေးပွဲစပွဲမှာအပြစ်ခံရဆဲထားသည့်ဖြစ်စေမပြစ်အပြစ်ခံမရဆဲရထားသည့်ဖြစ်စေအားလုံးစပွဲပေါ်မှာဆွေးနွေးခွင့်ပေးဖို့ကတော့အရေးကြီးတယ်ပေါ့ဖြစ်ချက်ပေါ့ဒုတိယတစ်ခုကတော့ဒီတပ်တိုင်းတပ်တိုင်းပေါ့တပ်တိုင်းလို့ပြောရတာမြန်မာတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအားလုံးကပါကြည့် International Humanitarian Law ပေါ့ဒီစစ်ဥပဒေလို့လည်းပြောလို့ရတယ်ဒီနိုင်ငံတကာပြည်ဆိုင်ရာဒီစစ်ဥပဒေဒီ International Humanitarian Law ကိုလိုက်နာပြီးတော့မှဒီလူအကြီးကတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအယက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုတ်ကင်စားတောက်ရမယ့်အရာတွေကိုမဖျက်ဆီးဖို့ပေါ့ကြေးရွာတွေကိုမဖျက်ဆီးဖို့တမင်တက်တက်ရည်ရွယ်ပြီးမပစ်ခတ်ဖို့အဲ့ဒါတွေကအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ငင်းချမ်းမှာပဲဒုက္ခသည်ပြဿနာပြည်နေနေမှာဆိုတော့ငင်းချမ်းရေးအတွက်ဆွေးနွေးနိုင်မယ့်အလားအလာတွေကရောဘလောက်များမြင်မိလဲတော့ခွန်ကျ
အဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရင်ကြီးတယ်ပေါ့တရုတ်ကနေပြီးတော့ညီလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ဒါတော့ဒီအန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင့်မြတ်ပါပါပါဝင်ပြီးတော့မှဒီအအနည်းဆုံးကတော့ဒီရှင်းလင်းပွဲမှာ witness အနေနဲ့ပေါ့နော်ဒီစာချုပ်စာတမ်းတွေမှာဒီတပ်တွေအနေနဲ့နေထိုင်ပြီးတော့မှဒီအရေးကို international monitoring ဘောဒီနိုင်ငံတကာနေပြီးတော့မှအကောင့်ထည့်ဖို့မှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆရတယ်ရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပင်လုံးကိုမကြာခင် August လအတွင်းမှာကျင်းပမယ်လို့ပြောပါတယ်အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေများများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ဒီငင်းချင်ရရလို့ဆိုတဲ့ဒီ political will ပေါ်တော့နိုင်ငံရေးအရာဒီကတိကိုပြုနိုင်တာမျိုးရှိရင်တော့လေပဲဒီအခိုက်အတန့်အားဖြင့်မဟုတ်ရင်တောင်မှဒီအဲငင်းချမ်းကြီးလမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်သို့တော်လည်းပဲအကယ်၍များပေါ့ဒီဥစ္စာကိုဒီအဲရွေးကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်တန်းနောက်ဆုံးကာလအတွင်းမှာဒီအဖြစ်သဘောမျိုးနဲ့ပဲလွတ်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မယ်လို့ယူဆတယ်ရှင
်ဟုတ်ကဲ့ဒေါက်တာဝင်မြင်လဲဆွေးနွေးပါအောင်ခင်ဗျာဒုက္ခသည်ပြဿနာရဲ့အဓိကအကြောင်းရင်းတွေအတွက်ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များသုံးသပ်မိလဲ
ဟုတ်ကဲ့အဓိကကတော့ကျမတို့ကဒီဟိုမငိမ့်ချမ်းလို့ပေါ့နော်မငိမ့်ချမ်းရဲ့အတွက်ကျွန်တော်တို့ကဒုက္ခတွေဆိုတာရှိတာမငိမ့်ချမ်းတာကခုနတိုက်ပွဲတွေရှိနေလို့မငိမ့်ချမ်းတာပေါ့နော်တိုက်ပွဲတွေကကျမတို့ကဒီမမျှတမှုကနေပြီးလူတွေကတော်လှန်ကြတယ်လို့ကျွန်တော်တို့ကဒိဗေဖွင့်ကျင်တယ်ပေါ့နော်မမျှတမှုဆိုတဲ့နေရာမှာကျွန်တော်တို့ကလက်နက်ကင်ဖွဲ့တွေတိုင်းကလက်နက်ကင်ဖွဲ့တွေပေါ်လာရတယ်ဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့ကအဲ့လိုဖြစ်တဲ့အချိန်မှာကျမတို့ကလူထုတွေကိုကျမတို့ကဟိုမထိခိုက်စေတဲ့နည်းနဲ့တော့ကျမတို့တုံးစေချင်တယ်အခုဖြစ်နေတဲ့ပုံစံမျိုးကမြို့ရွာကြီးတွေမှာတိုက်ပွဲတွေဖန်တီးတယ်အခုပလောဝဆိုလို့ရှိရင်ပလောဝမြို့ထဲမှာတင်လက်နက်ကြီးတွေပစ်တယ်ပလောဝမြို့ပပတ်ချာလေးမှာတင်မိုင်းတွေမြုပ်ထားတာရှိရပလောဝမြို့ပပတ်ချာလေးမှာပဲကျမတို့ကနေ့တိုင်းဘုံတန်တွေဖုံးဆက်တိုင်းကိုယ့်ရဲ့ဒေသကိုကိုယ့်ရဲ့ဇာတိကိုကိုယ့်မိဘတွေကိုဖုံးဆက်တိုင်းကျမတို့ကနေ့တိုင်းကြားနေရတာကတနက်တန်နေနဲ့ကျမတို့ကဘုံကြီးတဲ့အတိုင်လေးလက်နဲ့ကြည့်ကြတိုင်လေးဖြစ်နေရပါတော့။အဲ့လိုနေထားမျိုးမှာဆိုလို့ရှိရင်ဒါကလူထုတွေကကျမတို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်။အဲ့တော့ကျမတို့ကဒီတိုက်ပွဲတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအချိခိုက်လူထုတဲ့အချိခိုက်နေတယ်ပေါ့
။ဟုတ်ကဲ့ပါ။ညီကုန်းကျုံအနေနဲ့ဆွေးနွေးစီချင်တာကတော့ဒုက္ခတွေအရေးပြည်ရင်းငြိမ်းရေးအတွက်အခုချိန်မှာအနေဆုံးအစ်အနေနဲ့ပေါ့လေဘာတွေများလှုပ်စီချင်တာလှုပ်တင်တာတွေများရှိတယ်လေတော်ခွန်ကျန်။
နံပါတ်၁ကတော့ဒီ International Humanitarian Law ပေါ့ဒီအဲဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကနေပြီးတော့မှ Federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲအဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မလို့စီရေးအရာဖြေရှင်းမှုကိုအဲနောက်အခါမှာလိုအပ်တော့မှာမဟုတ်ဘူးလို့ယူဆပါတယ်ရှင့်
ဟုတ်ကဲ့တော့နောက်ဝေးမြင်လဲဆွေးနွေးစီရင်ပါလေလက်တလုံးငင်းငယ်ရဖို့မလွယ်သေးတဲ့ခြေမျိုးမှာဒုက္ခတွေအတွက်ပဲဖြစ်ဖြစ်ပြည်တွင်းငင်းငယ်အတွက်ပဲဖြစ်ဖြစ်ဘာတွေများလုပ်ဖို့လိုမလဲခင်ဗျဟု
တ်ကဲ့အဲ့ဒါတော့ခုနဆရာမပြောရတဲ့ဟာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ကနိုင်ငံတကာဥပဒေနဲ့ဒီအခုကလူတွေကတော့ဒီနှစ်ဖက်တစ်စလုံးကတော့သူတို့ကအမြဲတမ်းနိုင်ငံလူ့အခွင့်အရေးကိုသူတို့လေးစားလိုက်နာပါတယ် Geneva Convention ကိုသူတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်ပိတ်မှာကြတော့သူတို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တစ်စလုံးကိုပေါ့နော်လမ်းမကိုင်းတော့တော့မြန်မာစစ်တပ်ကတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကဒီမြေချမ်းရေးကိုအမြဲဆုံးပါဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံတကာဘယ်လိုချမှတ်ထားတဲ့စီမံဥပဒေတွေရှိတယ်လဲပေါ့နော်။စစ်နဲ့ပတ်သက်အဲဒီဟာကိုလိုက်နိုင်စေချင်တယ်။တစ်ရက်ပြောနေမှမဟုတ်ဘူးလက်တွေ့မှာရှင်းစေချင်တယ်။ပြီးတော့ဆောင်ရွက်ဖို့ကငင်းချမ်းရေးနေတဲ့ကျွန်တော်တို့ကဒီကိဟိုကျွန်တော်တို့ရဲ့
လက်ပေါ်မှာလူသူရဲ့လက်ပေါ်မှာဒီငင်းချမ်းကြီးကိုထည့်ဖို့ဆိုလို့ချင်းသူတို့နှစ်ဖက်စလုံးကကျွန်တော်တို့ကအတ္တလေး short နေတယ်ပေါ့နော်အဲ့တော့တိုက်ပွဲဖြစ်ရတာနှစ်ဖက်အတ္တလေးကျွန်တော်တို့ကပြန်ခံကြလို့ဒါဖြစ်ကြတာဖြစ်တယ်အဲ့တော့လူသူကိုငိတ်ညာပြီးတော့မှတိုက်ခွေးရဲ့အမြဲဆုံးရက်ဖို့ဆိုလို့ချင်းနှစ်ဖက်စလုံးကအတ္တလေး short ပြီးတော့အခုစစ်ပင်းရှောင်ဆိုတာလည်းအဲ့ကြောင့်တော့မှကျွန်တော်တို့ကသူ့ data ကိုပိုကောင်းကောင်းမွန်နဲ့ပြန်သွားမှာဖြစ်တယ်အဲ့ကြောင့်မှကျွန်တော်တို့နိုင်ငံငင်းချမ်းမှာလည်းဖြစ်တယ်အခုလိုမျိုးသူတို့ကနှစ်ဖက်စလုံးကအတ္တလေးမ short ကြပြန်တဲ့အခုလိုမျိုးပဲဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီ channel ပုံဝင်မယ်လို့တမလို့ပြောချင်တယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ချင်းစစ်ပေးချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ကဒေါ်နန်းဝေအချင်းချင်းရေးကွန်ရက်ကဒေါ်ခွန်ကြာလို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စီရင်နေဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပြစီဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စီရင်နေ9နာရီကနေ10နာရီအထိနဲ့တတင်းငွေနေ့မနေ့6နာရီကနေ9နာရီ Radio စီစဉ်နေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.voanews.com နဲ့ Facebook ဆာမျက်နှာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ55အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်တွင်းဈေးကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ဖီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါမီနီယာပိုလစ်မြို့မှာမေလ25ရက်နေ့ကအာဖရိကန်အမေရိကန်မျိုးသား George Floyd ရဲဖမ်းထားစဉ်တိတ်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲရဲဆိုးရတဲ့လုပ်ရက်တွေအဆုံးသတ်စေဖို့အတွက်အမေရိကန်နိုင်ငံတလွားဒီသတင်းပတ်ကုံမှာလည်းဆက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေတနင်္လာနေ့တွင်မှာဂျွန်တင်းလို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ချံအာဖရိကန်အမေရိကန်တွေ1865ဂျွန်လ19ရက်နေ့ဂျွန်ဘွားကလွတ်မြောက်ခဲ့တဲ့နေ့အထိတ်မှတ်ကိုပါတစ်ဆက်တည်းကျင်းပနေကြပါတယ်။မြို့ကြီးတွေဖြစ်တဲ့ New York, Los Angeles နဲ့ Miami မြို့ပါဝင်မြို့တော်များများမှာလည်းဆန္ဒပြနေကြတာပါအမေရိကန်မျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်ဒန်ရဲ့ထရမ့်အစိုးရအဖွဲ့အကြောင်းရေးသားထားတဲ့အစာအုပ်ကိုထုတ်ဝေခွင့်မပေးဖို့တရားရေးဌာနကအရေးပေါ်ပန်ကြားချက်ပေးပို့ထားတဲ့ကြားကပဲအမေရိကန်ဘဟုအစိုးရတရားသူကြီးကစနေနေ့မှာထုတ်ဝေခွင့်ပေးလိုက်ပါတယ်အေမီရောမာသူတာဝန်ထမ်းဆောင်ခဲ့တဲ့တစ်နှစ်ခွဲကာလအတွင်းသမ္မတထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ဆောင်ချက်တွေကိုဝေဖန်ထားတဲ့သူရဲ့စာအုပ်ကိုအင်္ဂါနေ့မှာစတင်ရောင်းချဖို့လုပ်နေပါပြီ။ဒီစာအုပ်ကိုထုတ်ဝေရင်အရေးကြီးတဲ့ကန့်သက်အချက်လက်တွေအများလက်ထဲရောက်သွားနိုင်တယ်လို့တရားရေးဌာနကပြောပေမဲ့ Washington DC တရားရုံးတရားသူကြီး Rush Lambeth ကတော့ထောင်နဲ့ချီတဲ့ဒီစာအုပ်တွေဟာဖြန့်ချီသူတွေလက်ထဲရောက်နှင့်နေပြီးသားဖြစ်တဲ့အတွက်အချိန်နှောင်းနေပြီလို့ပြောပါတယ်။မြန်မာနိုင်ငံမှာဂျူလ20ရက်နေ့က COVID-19 ရောဂါပိုးကူးစက်ထားသူနောက်ထပ်တဦးတွေ့ရတာကြောင့်ဓာတ်ခွဲအတည်ပြုလူနာက289ဦးရှိသွားပါပြီ။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိခဲ့သူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်အမျိုးသမီးဖြစ်ပြီးထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်။တနေ့ကတော့တရထင်းနဲ့ပိုးကူးစက်မှုဓာတ်ခွဲအတည်ပြုလူနာအသက်23ဦးတွေ့ရှိခဲ့တဲ့အတွက်ရောဂါပိုးကူးစက်မှုတွေမြင့်တက်သွားတော့မလားဆိုတော့စိုးရိမ်မှုတွေရှိလာခဲ့ကြတာပါ။အမျိုးသားလုံခြုံရေးကိုချင်းချောက်အန္တရာယ်ပြုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုတရားဆက်ဆိုအရေးယူနိုင်ဖို့အတွက်ဟောင်ကောင်မှာအထူးဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မယ်လို့တရုတ်နိုင်ငံပိုင်ရှင်ဟွာသတင်းဌာနကစနေနေ့မှာကြေညာခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.